အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့ပါတီကြီးနှစ်ဖက်ကလွှတ်တော်ဘက်ကနေသဘောတူလိုက်တဲ့ကြီးမားချေပြန့်တဲ့ဘတ်ဂျက်ဥပဒေကြောင့်လက်မှတ်ထိုးပေးလိုက်တာကြောင့်အစိုးရလုပ်ငန်းတချို့ရပ်ဆိုင်းခဲ့ရတာကိုအခုတော့အဆုံးသတ်လိုက်နိုင်ပါပြီ။ကိစ္စရဲ့ပေါင်းစုံပါတဲ့ဒီဘတ်ဂျက်ကအမေရိကန်ဒေါ်လာဘီလီယံပေါင်းရာတွေနဲ့ချီရတဲ့ကြီးမားတာကြောင့်အမေရိကန်နိုင်ငံတွင်းလုပ်ငန်းအစီအစဉ်တွေအရေးပေါ်သဘာဝဘေးဒဏ်တွေနဲ့အမေရိကန်စစ်တပ်တွေအသုံးစရိတ်တွေကိုအများကြီးမြင့်တင်ပေးလိုက်ပါတယ်။အမေရိကန်လွှတ်တော်အမတ်တွေဘက်ကနေမနေ့တောက်ကြနေကအောင်မြင်စွာညှိနှိုင်းအတည်ပြုပေးပြီးထွက်ပေါ်လာခဲ့တဲ့ဒေါ်လာဘီလီယံ400ရှိတဲ့ဒီဘတ်ဂျက်ဥပဒေကြမ်းကိုသမ္မတထရန့်ဘက်ကနေအတည်ပြုပေးရမှာတော့အခမ်းအနားကြီးကြီးကျယ်ကျယ်လုပ်ခဲ့တာမရှိခဲ့ပါဘူး။အခုလိုအခမ်းအနားကြီးမလုပ်ဘဲလက်မှတ်ထိုးခဲ့တဲ့ပေါ်အင်ပီရိုယာရှိတွေကအခုလိုဖြစ်ရတာကသမ္မတထရန့်အနေနဲ့အစိုးရရဲ့ကြီးမားလာနေတဲ့လုံငွေပြမှုကိုထပ်တိုးစေနိုင်တာတွေနောက်ဆုံးကပ်ပြီးထည့်လိုက်တာကိုမကျေနပ်ကြောင်းပြလိုက်တာဖြစ်တယ်လို့ထုတ်ပြောတာပါပဲ။ဒါပေမဲ့ဒီဘတ်ဂျက်လက်မှတ်ထိုးပြီးသမ္မတထရန့်အနေနဲ့ Twitter Internet လူမှုကွန်ရက်ပေါ်ကိုတက်ပြီးဥပဒေကြမ်းကိုအခုပဲလက်မှတ်ထိုးပေးလိုက်ပြီး American စစ်တပ်ဟာအခုအရင်ထက်ပိုအားကောင်းသွားတော့မယ်လို့ရှင်းခဲ့ပါတယ်။ဒါအပြင်သမ္မတထရန့်ကဆက်ပြီးဒီ American စစ်တပ်မျိုးလိုအပ်နေပြီးစစ်တပ်ပေါ်ချစ်မြတ်လို့ကြောင့်စစ်တပ်လူတော်အကုန်လုတ်ပေးတာအပြင်ပိုတောင်ပေးဖို့ရှိတယ်လို့ Twitter ကနေရေးခဲ့ပါတယ်ခင်ဗျ။